ဒီမှာနိုင်ငံမှာတလင်းကလေးနေရာကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲနောက်ဆက်တွဲမဲရလက်တွေပေါ်အောင်ပွဲခံစုဝေးခဲ့သူတွေကကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာကြောင့်လူစုလူဝေးမလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကထပ်မံတတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနက်ထုံးမှာ ရွေးကောက်ပွဲအပြီးအောင်ပွဲခံခဲ့တဲ့အနေနဲ့ရန်ကုန်မြို့ကအန်အဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ယုံရှိစုဝေးသူတွေထဲမှာရွေးကောက်ပွဲအောင်ပွဲခံစုဝေးသူတွေတဲကထိခိုက်ဒဏ်ရာရသူတချို့ရန်ကုန်ဆေးရုံကြီးကိုရောက်လာချိန်မှာစစ်ဆေးကြည့်ရတာကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာကြောင့်နောက်ဆက်တွဲကူးစက်မှုမဖြစ်အောင်သတိထားဖို့လဲလိုအပ်နေတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပ
ကြီးမှာကုထားမှုပေးတယ်ပြတဲ့အခါမှာစစ်ကြည့်လိုက်တယ်အဲ့မှာ၃ယောက်လောက်က positive ဖြစ်တယ်ဒါဆိုလို့ရှိရင်အဲ့၃ယောက်လောက် positive ဖြစ်ပြီးမျိုးတခြားလူတွေမှာလည်းအများကြီးရှိနိုင်တယ်အဲ့၃ယောက်ကလည်းဘယ်နှယောက်ကူးသွားပြီလဲ super spreader ဆိုတာရှိတယ် super spreader ဆိုလို့လည်းဆိုလို့ရှိရင်အေးသူလူအုပ်စုထဲမှာနော်လူရည်ရဲ့80ရာခိုင်နှုန်းလောက်က80ရာခိုင်နှုန်းလောက်ကိုကူးဆက်စေတဲ့သူကအဲ့ဒီလူတွေက9ရာခိုင်နှုန်းလောက်ကကူးဆက်စေတာဖြစ်တယ်ဒါလေးတွေကိုသူကသိထားမှာဖြစ်တယ်အဲ့ဒါဆိုတဲ့အခါမှာဒီကိုကတော့နော်ပျော်ရွှင်တယ်နောက်ဝမ်းမြောက်တယ်ကိုယ့်ရဲ့စာဝမ်းမြောက်ခြင်းပေါ်ပြတယ်ဆိုပေမဲ့တော့ဟုတ်ကဲ့နေရမမှန်တဲ့အတွက်ကြောင့်မို့ဟိုယောဂကိုမှကုသစေနိုင်တဲ့အခွင့်အလမ်းတော့ကိုရရှိသွားပြီအဲ့ဒီအနေမှာကိုရဲ့မိသားစုဝင်တွေကိုမိသားစုမှာအသက်ကြီးတဲ့သူတွေနောက်ခံယောဂရှိတဲ့သူတွေမှာတော့ကုသလို့ရှိရင်တို့မှာစိုးရိမ်ဖြစ်နိုင်တဲ့အတွက်ကြောင့်မို့ဒီပုံကိုယ်ရင်းနေကတော့တတ်နိုင်တဲ့မြတ်ဒီရက်ကာလမှာနော်အနည်းဆုံးဆယ်ရက်လောက်ကတော့မိသားစုနဲ့လုံအောင်ထိတွေ့မှုမရှိအောင်နေဖို့ဒါတော့အထူးအရေးကြီးနေပြီဆိုတဲ့အကြောင်းတော့ဒါနဲ့ပြောလိုပါတယ်
ရွေးကောက်ပွဲကာလမှာလူအများအပြားထိတွေ့ဆက်ဆံတာတွေရှိခဲ့သလိုရွေးကောက်ပွဲနောက်ပိုင်းလူစုလူတွေကြောင့်ယောဂကုသမှုတွေတိုးလာမှာကိုလည်းကျန်းမာရေးပညာရှင်တွေကစိုးရိမ်နေပါတယ်။ယောဂကုသမှုတွေရှော့ချဖို့ကြိုးစားနေရချိန်မှာနောက်ထပ်ကုသမှုတွေနဲ့အသေးအပြောက်တွေကြုံရမှာစိုးရိမ်ရတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ
်။အခုအချိန်ကြီးပုံစံနဲ့ဆိုလို့ရှိရင်ကျမတို့ဒီကိုရရနေရနေစတဲ့အခါကျနောက်9ရက်နဲ့9ရက်ပေါ့နော်။အဲ့လောက်မှာဆိုလို့ရှိရင်တော့အဲ့ဒီထိတွေ့မှုရှိတဲ့သူဟိုတည်းကနေပြီးတော့เนาะရောပိုကူးဆက်ခံရပြီးတော့ယောဂဖြစ်ပွားမှုတွေအေးယောဂဖြစ်ပွားမှုဆိုတော့အသက်ကြီးတဲ့သူတွေဒီမှာယောဂဖြစ်ပွားမှုတာဖြစ်တယ်ဆိုရင်တည်ဆုံးမှုတွေဒါတွေကလည်းအလွမ်းမတွေကျမတို့တွေဒါကြုံရမယ်ဆိုတာဒါတွေတော့ကြိုတင်ပြင်ဆင်ထားရမှာပေါ့เนาะအဲ့ဒီအကြီးကတော့ကျမတို့ရဲ့ဒီလက်ရှိလှုပ်ဆောင်ပေးနေတဲ့အတိုင်းသားဆိုတော့နိုင်ငံတကာရှိနေတဲ့အခြေအနေကနေတကယ်လို့ဒါပြည့်စုံဖြစ်ပွားမှုတွေတိတ်များလာပြီဆိုလို့ရှိရင်အဲတော်တော်လေးဟိုတော့အခက်အခဲတွေ့မဲ့သဘောကတော့ဒါရှိနေပါလေဒီတိုးတက်ပြည်နိုင်ငံတွေမှာတော့မှဒီလိုမျိုးဟိုအခက်အခဲရှိကြတာဆိုတော့ဒီ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်များလာရတာကလူ30တက်ပိုပြီးမစုဝေးကြဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားခဲ့ပေမဲ့ရွေးကောက်ပွဲကာလမှာတော့လူ50အထိခွင့်ပြုခဲ့ပါတယ်ရွေးကောက်ပွဲအပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားတဲ့မိန့်ခွန်းမှာတော့ရွေးကောက်ပွဲကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိပေမဲ့တိတ်အံ့အားတင့်စရာအကြောင်းမဟုတ်ဘူးလို့ပြောဆိုခဲ့တာပါကျမ၏ဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးလုပ်တာတွေကိုရှောင်ဖို့နဲ့လိုက်နာဖို့ပြက်ကွက်ရင်တိတိယောက်ယောက်အရေးယူမယ်လို့လည်းမနေတော့ကပဲသတိပေးထားပါရဲ့ရှင်။ကျမအိတ်တနာထွန်းမှာရှင်ကုံမျိုးကနေတရင်ပေးပို့တာဖြစ်ပါတယ်။